Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းပါရှင်2014ခုနှစ်ဇူလိုင်လ12ရက်စနေနေ့ညနေခင်း VOA အစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ71 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မခင်ဗျူထွေးပါရှင
်မင်္ဂလာပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမရေးတန်တာကြောင့်လည်းကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါဂါဇာကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်နေတာ9ရက်ရှိသွားပါပြီရုရှားသမ္မတဗလာဒီမီယာပူတင်တောင်အမေရိကနိုင်ငံတွေစီခီးထွက်နေပြီးကျူးဘာသမ္မတနဲ့ရင်ဆုံးတွေ့ဆုံခဲ့ပါတယ်။ကမ္ဘာဖလားဘောလုံးပြိုင်ပွဲတက်တဲ့နေရာလူပွဲကိုဒီကနေ့ဘရာဇီးလ်နဲ့နယ်သာလန်တို့ရှင်ပြိုင်ကစားကြပါမယ်။ဒီသတင်းတွေနဲ့အတူတခြားထိပ်တန်းသတင်းတွေကိုလည်းကြေညာပါမယ်ခင
်ဗျ။ဟုတ်ကဲ့ပါရှင်။သတင်းထောက်တွေပေါ်မှာဖိနှိပ်မှုတွေနဲ့နှိရှေထောင်တန်းချမှတ်မှုတွေကိုရပ်တန့်ပေးဖို့သမ္မတဦးသိန်းစင်ကိုမြန်မာသတင်းသမားတွေကတောင်းဆိုလိုက်ပါတယ်
။ကျွန်တော်ကတော့လက်ရှိချင်းချောင်းမှုတွေပေါ့နော်။လုံးဝကျွန်တော်တို့လက်မခံနိုင်ရချင်းချောင်းမှုတွေလက်ပြီးတောက်လျှောက်ကြုံရတယ်လို့မြင်တယ်။ဆိုတော့ဒီအခြေအနေတော့ကျွန်တော်လက်မခံနိုင်ပါဘူး။ဘယ်နည်းနဲ့မှလည်းဒီအခြေအနေ
ဒီကနေ့ရန်ကုန်မြို့ကဒီသတင်းတောက်တွေရဲ့ဆန္ဒပြခွဲအကြောင်းကိုမကြခင်ပြည်စုံနာဆင်နေပါတယ်။တခါမြန်မာနိုင်ငံမှာ Facebook ကနေအမုန်းစကားတွေပြန့်ပွားအောင်လှုပ်ဆောင်မှုတွေဟာဘလောက်ထိစိုးရင်စရာရှိနေပါပြီလဲ။နောက်ထပ်နိုင်ငံကမြန်မာဒုက္ခသည်တွေနေရက်ပြန်နိုင်ရေးကရောနီးလာပြီလားဆိုတာအပြင်နယူးယောက်မြို့က Liberty ကြောက်ရွံ့ကြီးကကမ္ဘာလက်ခီးသွားတွေကိုဘလို့ဆွဲဆောင်နေတယ်ဆိုတဲ့အကြောင်းတွေကိုလည်းပြောပြပေးသွားမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဲအေးတနာကျော်တို့ကကြေညာပေးပါမယ်ရှင်။
အစ္စရေးကဂါဇာကမ်းမြောင်ဒေသကိုလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်နေတာဒီကနေ့မှ9ရက်ရှိသွားပါပြီ။တောက်ကြံနေညဘက်မှာလူအများအပြားသေဆုံးခဲ့တာနဲ့အတူအင်ဂါနီကလေးကစပြီးဂါဇာကိုတိုက်ခိုက်ခဲ့တာကနေပါလက်စတိုင်းလူမျိုး100ကျော်သေဆုံးခဲ့ရပြီပါပြီ။ပါလက်စတိုင်းတွေဘက်ကတော့လူပေါင်း120ကျော်သေဆုံးခဲ့ရပြီလို့ပြောပါတယ်။ဟမားစ်နဲ့တခြားစစ်သွေးကြွတွေကအစ္စရေးကိုဒုံးကျည်အလုံးပေါင်း900နီးပါးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးဖြစ်ပေမဲ့အခုချိန်ထိတော့အစ္စရေးဘက်မှသေဆုံးသူတယောက်မှမရှိသေးပါဘူး။အများအပြားကတော့အမေရိကန်ကအကူအညီပေးထားတဲ့ Iron Dome တန်ကွန်ချားလို့ဆိုရမယ်အစ္စရေးရဲ့ဒုံးကျည်ကာကွယ်ရေးစနစ်ကြောင့်ဖြစ်ပါတယ်။ဂါဇာကပြစ်မှတ်တထောင်ကျော်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ပြီးနောက်ထပ်ပြစ်မှတ်ရည်ရွယ်ထားတာတွေရှိတယ်လို့အစ္စရေးကပြောပါတယ်။ပလီကျောင်းတစ်ခုကိုပုံကျဲခံခဲ့ရပြီးအပြည့်အစည်းပုံဖြစ်သွားတယ်လို့ပါလက်စတိုင်းတွေကပြောပါတယ်။ပလီထဲမှာလက်နက်တွေဖွက်ထားတယ်လို့အစ္စရေးဘက်ကဆိုပါတယ်။အခြေသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာဟာပိတ်ပင်တားမြစ်ထားတဲ့နိုင်ငံတကာဥပဒေကိုအစ္စရေးစစ်ဘက်ကလိုက်နာရက်လားဆိုတာသတင်းရရှိတဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမြင့်ကြီးကတောက်ကြံနေမှာပြောခဲ့ပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အကြက်သားတွေထိခိုက်သေဆုံးရတာအများအပြားဟာနေအိမ်တွေကိုတိုက်ခိုက်တာကြောင့်ဖြစ်တယ်ဆိုတဲ့အလုံးမင်းစိတ်ထိခိုက်ပွဲတဲ့တွင်ကုလသမဂ္ဂကရထားတယ်လို့ Navy B လေးကပြောပါတယ်
။အာဖဂန်နစ္စတန်နိုင်ငံရဲ့သမ္မတရွေးကောက်ပွဲမှာမဲမတမာမှုတွေရှိရဲဆိုတဲ့ဆွဆွဲချက်တွေဖြစ်ပေါ်နေချိန်မှာပဲရွေးကောက်ပွဲပြီးတင်းမာမှုတွေဖြစ်လျှောဖို့ဂျိုးပန်းတဲ့အနေနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry နဲ့အာဖဂန်ရဲ့ရှင်ပြိုင်ဘက်သမ္မတလောင်း2ဦးတို့ဒီကနေ့စနေနေ့မှာဒုတိယနေ့အဖြစ်နဲ့ဆက်ပြီးတော့ဆွေးနွေးမှုတွေလုပ်နေပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Kerry ဟာရွေးကောက်ပွဲမှာအသာရတဲ့Ashraf Ghani နဲ့ရောသူ့ရဲ့ပြိုင်ဘက် Abdullah Abdullah နဲ့ပါတောက်ကြနေတဲ့ကဆွေးတွေးဆုံဆွေးနွေးနေကြတာပါသူတို့နှစ်ဦးလုံးကသမရဟာမစ်ခါဆိုင်နေရာကိုအစားထိုးဖို့ဇွန်လ14ရက်နေ့မှာပြုလုပ်ခဲ့တဲ့ဒုတိယကြော်ရွေးကောက်ပွဲမှာအနိုင်ရတယ်လို့ပြောနေတာဖြစ်ပါတယ်လာမယ့်သတင်းပတ်တွေမှာမဲရီကိုပြန်စီစစ်ဖို့အစီအစဉ်တရက်ကိုကုလသမဂ္ဂကထုတ်ပေါ်ပြောကြားခဲ့တဲ့တနေ့လည်းဖြစ်တဲ့တောက်ကြနေမှာပဲအစည်းအဝေးတွေဇက်တိုက်ပြုလုပ်ပြီးတော့ Mr. Kerry ကဒီရွေးကောက်ပွဲလုပ်ငန်းစဉ်တစ်လျှောက်လုံးမှာစိတ်ရှိရှိထားကြဖို့တိုက်တွန်းသွားခဲ့ပါတယ်Mr. Kerry ကအာဖဂန်နစ္စတန်နိုင်ငံမှာပြည်သူတွေကအတိအမှတ်ပြုပြီးတော့ဒီမိုကရေစီနည်းကြလုပ်ငန်းစဉ်အတိုင်းတရားဝင်တင်မြှောက်ထားတဲ့အစိုးရတရက်ရရှိဖို့အမေရိကန်ကရည်တမ်းပါတယ်လို့ပြောသွားခဲ့ပါတယ်။ရွေးကောက်ပွဲရလဒ်တွေအရ Mr. Abdullah ဟာ Mr. Ghani ထက်မဲတတန်းရော့နေနေပြီမလဲ Mr. Abdullah ကတော့မဲထဲဝင်မှုမှာမတမာမှုတွေဖြစ်ခဲ့တယ်လို့စွဆွဲထားတာပါ။အပြီးသက်မဲရည်တွဲမှုတွေကိုဇွန်လကနောက်ဆုံးပတ်မှာပြီးစီအောင်လုပ်မှာဖြစ်ပါတယ်။တချိန်ထဲမှာပဲအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာစနေနေ့ဒီကနေ့မှာလမ်းမေးတောင်ပုံပောက်ကွဲခဲ့လို့ကားပေါ်ပါလာတဲ့အရက်သား၈ဦးသေဆုံးသွားတယ်လို့ရရှိတွေကပြောပါတယ်။ကန္နဟာမြို့နားမှာဖြစ်ပွားတဲ့ပောက်ကွဲမှုကြောင့်ကလေး၂ဦးလည်းဒဏ်ရာရသွားခဲ့ပါတယ်ရှင်
။အီရတ်နိုင်ငံမြောက်ပိုင်းကကာဒစ်တပုံတွေထိန်းချုပ်ထားတဲ့ကာခုခ်မြို့မှာကားပုံးတစ်လုံးပောက်ကွဲခဲ့တဲ့အတွက်လူ25ယောက်ထက်မနည်းသေဆုံးပြီးတခြားလူ25ယောက်ထက်မနည်းလည်းဒဏ်ရာရသွားပါတယ်။တောက်ကြော်နေကဖြစ်ခဲ့တဲ့တိုက်ခိုက်မှုရဲ့လက်သေးဖြစ်ဘယ်သူကမှမကြေညာသေးပါဘူး။အစိုးရနဲ့ငွေပေးငွေယူကိစ္စပေါ်အငင်းပွားပြီးတဲ့နောက်ခါကုခ်မြို့နာအီရတ်မြောက်ပိုင်းကရေနံတွင်းနှစ်တွင်းကိုကာဒစ်တပ်ဖွဲ့တွေကသိမ်းယူခဲ့တဲ့တနေ့တည်းမှာပဲအဲ့ဒီတိုက်ခိုက်မှုဖြစ်ခဲ့တာပါရေနံတွင်းနှစ်တွင်းကိုသိမ်းယူခဲ့တဲ့ပေါ်အီရတ်အစိုးရကပြစ်တင်ရှုတ်ချလိုက်ပြီးချက်ချင်းပြန်ဆုတ်ပေးဖို့ကတ်တွေကိုတောင်းဆိုလိုက်ပါတယ်ခါကုခ်မြို့နဲ့မြောက်ပိုင်းတခြားဒေသတွေကိုလွန်ခဲ့တဲ့တလမှာပဲကာဒစ်တပ်ဖွဲ့တွေကထိန်းချုပ်ခဲ့တာပါအီရတ်မြောက်ပိုင်းမှာကတ်တွေရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသရှိပြီးလွတ်လပ်ရေးလူကျင်နေကြတာဖြစ်ပါတယ်
ယူကရိန်းနိုင်ငံမှာခွဲထွက်ရေးခေါင်းဆောင်အလက်ဇန်ဒါဘိုရိုဒီအပါအဝင်နိုင်ငံအရှိချမ်းကရုရှားလိုလားသူခွဲထွက်ရေးခေါင်းဆောင်၁၂ဦးကိုတံခတ်ပိတ်ဆို့မှုလုပ်လိုက်ပြီလို့ EU ဥရောပသမ္မတကပြောပါရီခွဲထွက်ရေးခေါင်းဆောင်တွေကအဲ့ဒီဒေသကိုလွတ်လပ်ရေးကြေညာပြီးတော့ယူကရိန်းအစိုးရတပ်တွေကိုတိုက်ခိုက်နေတာဖြစ်ပါတယ်မစ္စတာဘိုရိုဒီကတော့ရုရှားနိုင်ငံသားဖြစ်ပြီးတော့ယူကရိန်းနိုင်ငံရဲ့ရှေ့ချမ်းကဒေါညက်စ်ဒေသမှာသူ့ကိုယ်သူဝန်ကြီးချုပ်လို့ကြေညာထားတာဖြစ်ပါတယ်။ဒီယူကရိန်းနိုင်ငံကပဋိပက္ခနဲ့ပတ်သက်ပြီးတော့ EU ကလူပုဂ္ဂိုလ်တော်တော်များများနဲ့စီးပွားရေးလုပ်ငန်းတွေကိုတန်ခတ်ပိတ်ဆို့မှုတွေလုပ်ထားလိုက်ပါပြီ။ရုရှားလူလာသူခွဲထွက်ရေးသမားတွေကသူတို့အစိုးရွန်ရှာစရာကောင်းလာတဲ့ရိုက်နှက်နှိပ်စက်တဲ့အထောက်အထားတွေကိုဗီဒီယိုတွေဓာတ်ပုံတွေနဲ့တကွာရရှိထားတယ်လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကပြောပါတယ်။ယူကရိန်းအစိုးရတွေတပ်တွေဘက်ကလည်းအခွင့်အရေးချိုးဖောက်မှုတွေနည်းနည်းလုပ်တဲ့အထောက်အထားတွေရှိတယ်လို့ Amnesty ရဲ့အစိုးရခန်းဆောင်မှာပြောထားပါတယ်။နောက်ထပ်သတင်းစာဖြစ်ရတဲ့ခုမှာတော့ Ukraine အရှေ့ကျမ်းမှာသဘုံတွေက Rocket ဒုံးကျည်တွေနဲ့ပစ်ခတ်လို့စစ်သား19ဦးမကသေဆုံးပြီးတော့63ဦးဒဏ်ရာရရှိသွားတယ်လို့ Ukraine ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ရှင်။
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့စနေညနေဘက်သတင်းများကိုဆက်လက်နားဆင်နေကြတာပါရုရှားသမ္မတဗလာဒီမီယာပူတင်ဟာလက်တင်အမေရိကနိုင်ငံ6ရွက်ကြာခီးစဉ်ကိုစတင်လိုက်ပါတယ်။တောက်ကြနေပထမဆုံးခီးတထောက်ကကျူဘာနိုင်ငံဖြစ်ပြီးသမ္မတရောဂက်စ်ထိုနဲ့တွေ့ဆုံခဲ့ပါတယ်။ကျူဘာကရုရှားကိုပေးစရာရှိတဲ့အကြွေး90ရာခိုင်နှုန်းတနည်းအားဖြင့်ဒေါ်လာသန်းပေါင်း3000ကျော်ကိုလျော့ပစ်ပေးတာနဲ့ကျူဘာမြောက်ပိုင်းကမ်းရိုးတန်းမှာရေနံရှာဖွေဖို့ရုရှားကိုကွန်ပျူတာတွေအပါအဝင်နှစ်နိုင်ငံကြားသဘောတူညီချက်အများပြားကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ကျူဘာဒေါ်လာရဲ့ဖခင်လူဂုံပြုခေါ်ဆိုကြတဲ့ဖီဒိုကက်စ်ထိုနဲ့လည်းမစ္စတာပူတင်တနားရီကြာတွေ့ဆုံခဲ့ပါတယ်။ရုရှားကောင်းဆောင်ဟာတောက်ကြနေညမှာနီကရာဂွာနိုင်ငံစီခီးဆက်ပြီးသမ္မတဒန်နီယယ်အော်ဒီဂါနဲ့တနားရီကြာတွေ့ဆုံပါတယ်။အဲဒီနောက်မှာအာဂျင်တီးနားနိုင်ငံစီခီးဆက်မှာဖြစ်ပြီးသမ္မတခရစ်စတီနာဖာနန်ဒက်စ်နဲ့တွေ့ဆုံမှုရှိပါတယ်။ရုရှားသမ္မတဟာဘရာဇီးလ်၊ရုရှား၊အိန္ဒိယ၊တရုတ်၊တောင်အာဖရိကနိုင်ငံတို့ပါဝင်ပြီးဘရာဇီးနိုင်ငံမှာကျင်းပနေတဲ့ BRICS ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့စီစဉ်ထားပါတယ်။
ဂျပန်နိုင်ငံမှာစစ်တပ်အတွင်းကန့်သက်ချက်တွေကိုဖြေလျှော့ပေးဖို့အစိုးရရဲ့ဆုံးဖြတ်ချက်ဟာသမိုင်းဝင်ဆုံးဖြတ်ချက်ဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂန်ကတောက်ကြနေကပြောသွားပါရီ။ဒါနဲ့ပတ်သက်လို့ဂျပန်လွှတ်တော်မှာဥပဒေအတည်ပြုပြီးတာနဲ့ဂျပန်နိုင်ငံဟာဒေတာရင်းလုံခြုံရေးအတွက်လဲပို့ပြီးတော့လှုံ့ဆော်ပေးလို့ရမယ်အပြင်ကမ္ဘာအစီအမံမှာလည်းသူစစ်တပ်ရဲ့အခန်းကဏ္ဍကိုမြှင့်တင်နိုင်မှာဖြစ်တယ်လို့မစ္စတာဟေဂန်ကပြောသွားတာပါ။ဂျပန်စစ်တပ်အနေနဲ့မဟာမိတ်နိုင်ငံတွေကိုဝိုင်းဝန်းပြီးတော့ကာကွယ်ပေးခွင့်ရှိဖို့ဖွဲ့စည်းပုံဥပဒေကိုပြင်ဆင်မဲ့အဆုံးဖြတ်ချက်နဲ့ပတ်သက်လို့ဂျပန်ကာကွယ်ရေးဝန်ကြီးအစ်ဆူနိုရီအိုနိုဒီယာကအမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂန်နဲ့အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်အာလင်တန်မြို့ကပန်တဂွန်စစ်ဌာနချုပ်မှတွေ့ဆုံဆွေးနွေးခဲ့ပါသည်။အမေရိကန်နဲ့ဂျပန်ကြားမှာလည်းဒီနှစ်ကုန်ပိုင်းမှာကာကွယ်ရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာလမ်းညွန်သစ်တွေရေးဆွဲပြီးမယ်လို့မစ္စတာဟေဂန်ကပြောပါသည်။ဒီဂျပန်ရဲ့အလုပ်ရက်ကိုပြိုင်ဘက်တရုတ်နိုင်ငံကတော့ပြင်းပြင်းထန်ထန်ဝေဖန်နေတာပါ။တချိန်ကဂျပန်ရဲ့လက်အောက်ခံတောင်ကိုရီးယားကလည်းသတိထားတဲ့ပုံစံမျိုးနဲ့တုံ့ပြန်ပြောဆိုပါတယ်ရှင်။
ဂျပန်နိုင်ငံမှာ2017ခုနှစ်တုန်းကငလျင်ကြီးလှုပ်တော့ကြောင့်ထိခိုက်ပျက်စီးခဲ့ရတဲ့အနုမြူစွမ်းအင်ဆက်ယုံနာမြောက်ဖက်ကမ်းရိုးတန်းမှာဒီကနေ့ပြင်းထန်6%မှာရှိတဲ့ငလျင်လှုပ်ခတ်ခဲ့ပါတယ်။ငလျင်ကြောင့်လူတစ်ယောက်ထက်မနည်းဒဏ်ရာရခဲ့ပြီးဆူနာမီအသေးစားလေးတစ်ခုဖြစ်ခဲ့ပေမဲ့ထိခိုက်ပျက်စီးတဲ့တဲ့တွေတော့မရသေးပါဘူး။ငလျင်ဟာတူတူမြို့တော်အရှေ့မြောက်ဖက်ဖူကူရှိမာကမ်းလွန်ပင်လယ်သမုဒ္ဒရာကြီးအောက်6မိုင်အနက်မှာစနေနေ့မနက်4:22မိနစ်ကလှုပ်ခတ်ခဲ့တယ်လို့ဂျပန်မိုးလေဝသအေဂျင်စီကပြောပါတယ်။အသက်68နှစ်အရွယ်မျိုးသမီးကြီးတဦးလေကလေးတွေဘောကနေချော်ကြပြီးခြေတော့ကျိုးသွားတယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့လေငလျင်လှုပ်ပြီး2နာရီကြာမှာတော့ဆူနာမီသတိပေးချက်နဲ့ကုညီကေဆေးဆိုင်ရာသတိပေးချက်တွေအလုံးကိုပြန်ရုပ်သိမ်းခဲ့ပါတယ်။နျူကလ িয়ার ဆိုင်ရာကြီးကြပ်ထိန်းသိမ်းရေးတာဝန်ရှိသူတွေရဲ့အဆိုအရဖူကူရှိမာဒါယီချီနျူကလ িয়ার စွမ်းအင်ဆက်ယုံနဲ့ကမ်းရိုးတန်းတစ်လျှောက်ကတခြားနျူကလ িয়ার ဆိုင်ရာနေရာတွေထိခိုက်မှုမရှိခဲ့ဘူးလို့ပြောပါတယ်။2012ခုနှစ်ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်လူပေါင်း19,000လောက်သေဆုံးခဲ့ရပြီးဖူကူရှိမာနျူကလ িয়ার စွမ်းအင်ဆက်ယုံထိခိုက်ပျက်စီးခဲ့ရပါတယ်။2014ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအဖြစ်ဒီကနေ့မနေ့ပြန်မှာနောက်ဆုံးပွဲနှစ်ပွဲကစားပြီးရင်အဆုံးသတ်ပါတော့မယ်။ဒေသစံတော်ချင်းစနေညနေမြန်မာစံတော်ချင်းတနင်္ဂနွေနေ့မနေ့2နာရီခွဲမှာတတိယနေရာအတွက်အင်ရှင်ဘရာဇီးလ်နဲ့နယ်သာလန်အသင်းတို့ရှင်ပိုင်ကစားကြပါမယ်။တခါဒီသားစံတော်ချင်းတနင်္ဂနွေနေ့မြန်မာစံတော်ချင်းတနင်္လာနေ့မနေ့တနာရီခွဲမှာတော့နောက်ဆုံးဘူလူဘဲကိုအာဂျင်တီးနားနဲ့ဂျာမနီရှင်ပိုင်ကစားမှာပါဆီမီဖိုင်နယ်မှာအင်ရှင်ဘရာဇီးလ်ကို9-6နဲ့စံချိန်တင်သမိုင်းမှတ်တမ်းဝင်အနိုင်ရခဲ့တဲ့ဂျာမနီအသင်းဟာ2002ခုနှစ်မှာရော်နယ်ဒိုရဲ့ဘရာဇီးအသင်းကိုဘူလူဘဲမှာအရေးနှိမ့်ခဲ့ပြီးကြတဲ့ကဆိုရင်ဒါပထမဆုံးအကြိမ်ဘူလူဘဲပြန်တက်နိုင်တာပါအာဂျင်တီးနားအသင်းကတော့တိတ်ကြီးတစ်ပေးခံခဲ့ရတာမဟုတ်ဘဲဘူလူဘဲအထိရောက်လာခဲ့တာပါ အုပ်စုပွဲ16သင်းရှုံးထွက်ကွာတာဖိုင်နယ်နဲ့ဆီမီဖိုင်နယ်ပွဲတွေမှာအာဂျင်တီးနားအသင်းရဲ့ခြေစွမ်းဟာအများကြိုက်လောက်အောင်ကောင်းလာတာမဟုတ်ပဲချန်ပီယံဖြစ်ဖို့အတော်လေးကြိုးစားမယ်ပုံရှိပါတယ်တကယ်လို့ဂျာမနီကိုအနိုင်ရပြီးချန်ပီယံဖြစ်မယ်ဆိုရင်တော့မက်ဆီဟာတစ်ချိန်ကအာဂျင်တီးနားဘောလုံးအကျော်မှာမာရာဒိုနာကိုဆန်ကျင်ချိုးနိုင်မှာဖြစ်ပါတယ်မက်ဆီဟာဒီနှစ်ကမ္ဘာ့ဖလားပွဲဝင်အသင်းတွေကအကောင်းဆုံးဘောလုံးသမားအဖြစ်ရွေးချယ်သတ်မှတ်ဖို့ရထားတဲ့စီးရင်မှာပါနေပါပြီသူနဲ့တူစီးရင်မှာပါတဲ့အထက်ဒန်ယာရလို့နားလိုက်ရတဲ့ဘရာဇီးဘောလုံးအကျော်မှာနေမှာအာဂျင်တီးနားအသင်းကပဲမက်စ်ကရီယန်နိုဒီမာရီယာတို့ပါတယ်လို့ဂျာမနီကဆိုရင်တော့အသင်းကောင်းဆောင်ဖိလစ်လမ်ငါးဂိုးသွင်းထားတဲ့ထောမတ်စ်မူဝဲလာတိုနီခရူးနဲ့မက်စ်ဟမ်မယ်တို့ပါဝင်ကြပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအီတနာကျော်တို့ကကြီးညာပေးခဲ့ကြတာပါအခုဆက်ပြီးသတင်းဆောင်ရတွေကိုတက်လက်တင်ပြပေးပါမယ်ရှင်ဒီနေ့ရန်ကုန်မြို့မှာသတင်းသမားတွေဘာအတွက်ဆန္ဒပြတောင်းဆိုခဲ့ကြတယ်ဆိုတာအရင်ဆုံးကြည့်ရအောင်ပါသတင်းလွတ်လပ်ခွင့်အတွက်စိန်ခေါ်မှုဖြစ်နေတဲ့မြန်မာသတင်းလောကအတွက်လွတ်လပ်ခွင့်အပြည့်အဝရရေးမီဒီယာဖိနှိပ်မှုတွေကိုရပ်တန့်ပေးရေးမြန်မာသတင်းသမားတွေကနေပြီးတော့သမ္မတဦးသိန်းစိန်ကိုတောင်းဆိုလိုက်ပါတယ်သမ္မတဦးသိန်းစိန်နဲ့အမှုပညာရှင်တွေတွေ့ဆုံတဲ့ရန်ကုန်မြို့ကငင်းငယ်ရေးစင်တာရှေ့မှာဆန္ဒပြတောင်းဆိုခဲ့ကြတာပါUnity Channel ရဲ့သတင်းတောင်ငါးအုပ်ကိုနှစ်ရှည်ထောင်နဲ့ချမှတ်ခဲ့မှုအပေါ်မှာအပြင်းထန်ကန့်ကွက်ခဲ့ပြီးတဲ့နောက်မီဒီယာလွတ်လပ်ခွင့်ရရေးကိုပို့ပြီးတော့တောင်းဆိုလာကြတာဖြစ်ပါတယ်။ပြည်စုံကိုတော့ကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုစီသူကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။သတင်းသမားတွေအပေါ်ပြင်းထန်တဲ့နှစ်ရှည်ထောင်နဲ့တွေအပါအဝင်ဖန်စီစစ်စစ်မင်းမျက်နှာတွေလွတ်လပ်စွာထုတ်ဖော်ရေးသားခွင့်တွေကိုထိခိုက်နေတာတွေကိုသမ္မတဦးသိန်းစင်အနေနဲ့ဖြေရှင်းပေးဖို့မီဒီယာဖိနှိပ်မှုတွေကိုရပ်တန့်ပေးဖို့ရည်ရွယ်ပြီးတော့သတင်းမီဒီယာသမားတို့ဒီကနေ့ဆန္ဒပြတောင်းဆိုခဲ့ကြတာပါ။ဒီကနေ့ရန်ကုန်မြို့ကငင်းချမ်းရေးစင်တာမှာသမ္မတဦးသိန်းစင်နဲ့မြန်မာအမှုပညာရှင်တွေတွေ့ဆုံကြတဲ့အချိန်မီဒီယာဖိနှိပ်မှုချက်ချင်းရက်ဆိုတဲ့စာတမ်းရေးထိုးထားတဲ့အင်ဂျီတွေဝစ်ဆင်ထားတဲ့သတင်းသမားတွေကိုဝင်ရောက်သတင်းယူဖို့ရက်တက်ဖွဲ့ကပိတ်ပင်ခဲ့လို့ငင်းချမ်းရေးစင်တာအဝင်လမ်းမှာပဲမီဒီယာဖိနှိပ်မှုချက်ချင်းရက်စာတမ်းပါအင်ဂျီတွေဝစ်ပါဇက်တွေကိုအနက်ရောင်တိတ်တွေနဲ့ချက်ချေကပ်ပိတ်ပြီးတော့လိုလက်ခွင့်မရရှိတာကိုတရုတ်ပြဆန္ဒထုတ်ဖော်ခဲ့ကြပါတယ်မြန်မာဂျာနယ်လစ်ကွန်ရက်ရဲ့လူမှုရေးတာဝန်ခံမတ်ရွှေမုံကတော့သတင်းရယူခွင့်တားမြစ်ခံရတဲ့အပေါ်အခုလိုပြောပါတယ်
အခုလိုတရင်ယူပြီးတော့တားစီပိတ်ပင်နေပေါ့အရန်ခံစားရပါတယ်ကျမတို့ကဒီအလုပ်ကိုတရင်တော့ဆိုတဲ့အလုပ်ကကုသိုလ်လည်းရတယ်ပြည်သူအတွက်အကောင်းဆုံးဝန်ဆောင်မှုပေးနိုင်တဲ့လူတွေဆိုကျမတို့ကတရင်တော့တယောက်ဘဝကိုဂုဏ်ယူနေတာကျမတို့ကျေနပ်နေတာကျမတို့ရတဲ့လာကတို့ဆောင်မှုကားတို့ဆိုတာနည်းနည်းလေးပါဒါပေမဲ့ကျမတို့ကအလုပ်လုပ်ရင်းနဲ့ကုသိုလ်လည်းယူလို့ပြည်သူအကျိုးပြုနိုင်တယ်ဆိုပြီးတော့တရင်တော့တယောက်ဘဝကိုဂုဏ်ယူနေတာဒါပေမဲ့အခုလိုအချိန်မျိုးမှာတရင်ယူခွေးဟိုတော်မှတားဆီးလိုက်တယ်ပိတ်ပင်လိုက်တယ်ဆိုတာကျမတို့ဘာဆက်လို့ရမလဲဒါကြောင့်မလို့ကျမတို့အားလုံးကျမတို့ရဲ့ပါဇက်တွေအကုန်လုံးပိတ်ထားလိုက်တယ
်ငင်းချင်းစင်တာရဲ့တာဝန်ရှိသူတချို့ကတော့တရင်မီဒီယာသမားတွေအနေနဲ့သမရဦးသိန်းစင်ကိုဆန္ဒပြတာမျိုးမပြုလုပ်ဖို့နဲ့တူညီဝတ်စုံဝစ်စင်လာရင်ဝင်ရောက်ခွင့်မပေးနိုင်ဘူးလို့ပြောဆိုထားပါတယ်ဒါပေမဲ့သတင်းသမား30လောက်ကတော့တူညီဝစ်စုံတွေဝစ်ဆင်ပြီးသတင်းယူဖို့ခွင့်တောင်းခဲ့ကြတာဖြစ်ပါတယ်။သတင်းလောကသားတွေရဲ့လွတ်လပ်ခွင့်တောင်းဆိုမှုဟာတိုင်းပြည်ရဲ့ကောင်းကျိုးအတွက်ဖြစ်ကြောင်းမတ်ရွှေမုံကပြောပါတယ
်။အမှန်တရားတွေမရှိတဲ့အရာတွေမှန်သမျှကိုအကောင်းဆုံးဖြစ်အောင်ဖော်ထုတ်ပေးတယ်။အမှန်တရားကိုလည်းဖော်ထုတ်ပေးတယ်။မသိတာတွေမရှိတာတွေပညာရေးစီးပွားရေးလူမှုရေးကျန်းမာရေးအဆက်ဆက်အရာအကုန်လုံးသတင်းမီဒီယာနေပဲတင်ဆက်ကြတာ။ဒါတွေမှဒါတွေကပဲပြည်သူကိုမဆိတ်ပေးနေတာ။အဲ့ဒီအတွက်ကြောင့်မလို့ပြည်သူလည်းနားလည်မှုမလွဲပါနဲ့အတိတ်ပဲမလွဲပါနဲ့ဒီနေရာကတောင်းဆိုပါတယ်တမရကလည်းဒီဟောက်ကိုအတိတ်ပဲမလွဲပါနဲ့နားလည်မလွဲပါနားလည်မှုတွေမလွဲပါနဲ့လို့လည်းပြောချင်ပါတယ်။ဘာကြောင့်လဲဆိုတော့သတင်းသမားတွေသတင်းရည်တည်မှုမရှိလို့ရှိရင်အားလုံးဟာတနိုင်ငံလုံးအမှောင်ချတာနဲ့အမှုပါပဲ
။တမကသတင်းဂျာနယ်ရဲ့သတင်းတောက်ကျုပ်လည်းဖြစ်တဲ့မတ်ရွှေမုံပြောသွားတာပါ။လက်ရှိမြန်မာမီဒီယာလောကဟာကြီးမားတဲ့ချိန်ချောက်မှုတွေနဲ့ရင်ဆိုင်နေရပေမဲ့တိုင်းပြည်အုပ်ချုပ်သူတွေရဲ့အကျင့်ပြတ်ချဆားတာတွေမမှန်မကန်တာတွေကိုဆက်လက်ဖော်ထုတ်သွားတင်ကြောင်းဥရောပဓာတ်ပုံသတင်းအေဂျင်စီရဲ့ဌာနေဓာတ်ပုံသတင်းတော့ကိုလင်းပူပူကအခုလိုပြောပါလေ
ကျွန်တော်ကတော့လက်ရှိချင်းချောင်းမှုတွေပေါ့နော်လုံးဝကျွန်တော်တို့လက်မခံနိုင်ရချင်းချောင်းမှုတွေလက်တောက်လျှောက်ကြုံရလို့မြင်တယ်ဆိုတော့ဒီအခြေအနေကိုတော့ကျွန်တော်လက်မခံနိုင်ပါဘူးဘယ်နည်းမှလည်းဒီအခြေအနေအခုဆိုပြကျွန်တော်ဒီကရဲဒီဇွန်လတလထဲမှာပဲကျွန်တော်ဒုတ်နေသားတွေနဲ့မီဒီယာတွေချင်းချောက်တာခံရတယ်။နောက်မိန်ကောင်းကတစ်ဆင့်ပေါ့နော်။တော်ဝဲတော့နီလန်းနဲ့ချင်းချောက်တယ်လို့ယူဆတယ်။နောက်ပြီးတော့ပြစ်ဒဏ်နေနဲ့ချင်းချောက်တယ်ပေါ့နော်။အခုနောက်ဆုံးကျွန်တော်တို့သတင်းယူခွင့်ကတ်သက်တယ်ဆိုတော့ဟို punishment ပေါ့။ပြီးတော့ပြစ်ပေးမှုတွေလို့လုပ်လာတယ်ဆိုတာကျွန်တော်တို့ challenge လုပ်နေတယ်ကျွန်တော်တို့ချင်းချောက်တယ်လို့ယူဆပါ။ကျွန်တော်တကူတဲ့တယောက်တည်းအမြင်နဲ့ပြောရရင်တော့ကျွန်တော်အနေနဲ့လည်းကျွန်တော်လက်လန်းမီဒီယာအကုန်လုံးပေါ့နော်။ဒီအစိုးရနဲ့ government sector ပေါ့နော်။ဒီကျွန်တော် correction တွေရှိမယ်။အခွင့်လိုက်စားမှုတွေရှိမယ်။မမှန်ကန်တဲ့အရာတွေရှိမယ်။အဲ့ဒါတွေကိုအကုန်လုံးကနေပြောဖို့တီတီကြကြတီတီကြကြဒီဒီနေတော့ပေါ်ထုတ်တဲ့နီးလန်းနဲ့ပြန်ပြီးတော့လက်တော့ပြန်သွားသေးတယ
်သမ္မတဦးသိန်းစိန်မြန်မာအမှုပညာရှင်တွေနဲ့တွေ့ဆုံနေစဉ်သတင်းမီဒီယာသမားတွေစန္ဒထုတ်ဖော်နေကြတဲ့တစ်ချိန်တည်းမှာပဲမိချောင်းကန်ရက်ွက်ကမြင်းနေရာပြန်လည်ရရှိအော်ဟစ်တောင်းဆိုတဲ့လူတို့ချို့ပါမြန်မာရင်းချမ်းစန္ဒရှိကိုလာရောက်တောင်းဆိုခဲ့ကြတာပါ ယူနတီဂျာနယ်အမှုဆောင်အရာရှိချုပ်နဲ့တရင်တော်၄ဦးကိုနိုင်ငံတော်လွှတ်အပ်ချက်အဥပဒေနဲ့ဇူလိုင်လ10ရက်နေ့ကအလုတ်ကျန်းတဲ့ထောင်ဒဏ်10နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။နှစ်ရှည်ထောင်ဒဏ်ချမှတ်ခံရတဲ့တရင်တော်တွေကိုချက်ချင်းလွတ်ပေးဖို့နဲ့မီဒီယာလွတ်လပ်ခွင့်အာမခံချက်ပေးဖို့သမ္မတဦးသိန်းစင်ကိုအိတ်ဖွင့်ပေးစာတစောင်ပေးပို့သွားဖို့လည်းသတင်းသမားတွေကပြင်ဆင်နေကြပါတယ်ခင်ဗျာ။
ရန်ကုန်မြို့ကနေကိုစီသူသတင်းပေးပို့ခဲ့တာပါရှင်။အခုတခါကတော့ဒီ Facebook ကနေပြီးတော့မုန်းစကားတွေပြန့်ပွားအောင်လှုပ်ဆောင်မှုတွေဟာဘလောက်ထိစိုးရင်စရာအခြေအနေရှိနေပြီလဲဆိုတာကိုကြည့်ရအောင်ပါ။မြန်မာနိုင်ငံမှာပွင့်လင်းလာတာနဲ့အမျှအသုံးများလာတဲ့ Internet လူမှုကွန်ရက်တွေပေါ်ကနေကို့ယူဆတွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုမှုတွေလည်းပို့ပြီးတော့ရှိလာနေတာပါ။ဒါပေမဲ့လည်းတချို့တင်ပြချက်တွေကတော့အမုန်းတရားတွေနဲ့ Pre-packer တွေကိုဖန်တီးတဲ့အထိဖြစ်စေခဲ့တယ်လို့ဒီတက်ကြွလှုပ်ရှားသူတွေကသတိပေးနေကြပါတယ်။မဆုမြမွန်ကအပြည့်စုံကိုပြောပြပါမယ်ရှင်။
ဘာသာရေးယုံကြည်မှုအတွေးအခေါ်ပေါ်အခြေခံတဲ့ဒေါသတွေကို Facebook လို Internet လူမှုကွန်ရက်တွေပေါ်မှာတက်ရေးပြီးတော့လူမှုအတိုင်းဝိုင်းတွေကြားမှာအမုန်းတရားတွေနဲ့အကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်မှုတွေရှိခဲ့တာမှာတိတ်မကြခင်တုန်းကတော့ Facebook မှာပြန့်နှံ့ခဲ့တဲ့သတင်းတစ်ခုကြောင့်မန္တလေးမြို့မှာလူတွေသေဆုံးတဲ့အထိဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်မှုတချို့ပေါ်ပေါက်ခဲ့ပါတယ်ဒေသခံမွတ်စလင်အမျိုးသားနှစ်ယောက်ကအမျိုးသမီးတစ်ယောက်ကိုအတင်းအဓမ္မပြုကျင့်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲရေးသားမှုတွေအင်တာနက်လူမှုကွန်ရက်ပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်မန္တလေးမြို့မှာဇူလိုင်လအစောပိုင်းတုန်းကအကြမ်းဖက်အထီးကရုံးတွေဖြစ်ပွားခဲ့ပါတယ်အကြမ်းဖက်မှုတွေကြောင့်မွတ်စလင်တဦးနဲ့ဗုဒ္ဓဘာသာဝင်တစ်ယောက်သေဆုံးခဲ့ပါတယ်2012ခုနှစ်တုန်းကလည်းအလားတူအထီးကရုံးမျိုးတွေဖြစ်ပွားခဲ့တာမှာလူပေါင်း250အထိသေဆုံးခဲ့ရပါတယ်အမုန်းတရားတွေကိုဖန်တီးရေးသားပြောဆိုမှုတွေကြောင့်အခြေအနေတွေပိုပြီးတော့ဆိုးလာမှာကိုစိုးရိမ်နေလို့အင်တာနက်လွတ်လပ်ခွင့်အတွက်ဆောင်ရွက်နေတဲ့နိုင်ငံရေးအကျဉ်းသားဟောင်းဘလော့ဂါနေဖုံးလက်ကပြောပါတယ
်ဘလို့ဖြစ်နေလဲဆိုတော့တနိုင်ငံလုံးကိုဓာတ်ဆီလိုက်လောင်ထားပြီဒါနော်အရှိမှာဒါဟောပြောပွဲတွေပါလို့ပြောတနိုင်ငံလုံးဓာတ်ဆီလိုက်လောင်ထားပြီဒါအမင်းအချိန်မေးဘယ်နေရာမှာစပက်လို့ခေါ်ဒီမီးပွားလေးတခုကြိုက်တာနဲ့ထတောက်တဲ့ပုံထတောက်နိုင်တဲ့အနေအထားမဖြစ်တာဖြစ်အောင်စိုးရိမ်တဲ့အကွက်ကြကြဖန်တီးထားပြီဒါဖြစ်နေနော်အဲ့တော့တော်တော်လေးကိုစိုးရိမ်စရာရှိတယ်
ဗုဒ္ဓဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံမှာအစ္စလမ်ဘာသာဝင်တွေကပို့ပြီးတော့လွှမ်းမိုးလာနေပြီဆိုတဲ့တန်တရားတချို့ရဲ့ချင်းချောက်ပြောဆိုမှုတွေနဲ့မွတ်စလင်တွေရဲ့စီးပွားရေးလုပ်ငန်းတွေကိုတပိတ်မှောက်ဖို့ပြောဆိုတာတွေလည်းရှိခဲ့ပါတယ်။ဒီလိုမျိုးပြောဆိုနေသူတွေထဲမှာမန္တလေးမစိုးရင်ကြောင်းတိုက်ကအရှင်ဝီရသူကရှေ့တန်းကပါဝင်ပါတယ်။မန္တလေးမြို့မှာတိတ်မကြခင်တုန်းကအကြမ်းဖက်မှုတွေမဖြစ်ပွားခင်နိုင်ပိုင်းအတွင်းမှာပဲမွတ်စလင်နှစ်ယောက်ကဗုဒ္ဓဘာသာအမျိုးသမီးတစ်ယောက်ကိုအာဓမပြုကျင့်တယ်ဆိုတဲ့ဆွဆွဲချက်သတင်းကို Facebook ပေါ်မှာအရှင်ဝီရသူကတင်ခဲ့ပါတယ်။ဒါပေမဲ့ပဋိပက္ခတွေဖြစ်ရတာကတော့သူနဲ့ဘာမှမဆိုင်ဘူးလို့ပြောပါတယ်
။ဒီပြဿနာချုပ်ငင်းမှုရဲ့နောက်နောက်ပြဿနာတွေမပေါ်ပေါက်ဖို့ရဲ့အတွက်ဒီတာဝန်အရှိဆုံးနဲ့အလုံးတင်ဆုံးဟာမွတ်စလင်ဖွဲ့ချုပ်ပဲ။
မြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်အသုံးပြုသူတွေများလာတာနဲ့အမျှဒီလိုမျိုး Facebook ပေါ်မှာအမုန်းတရားတွေပြန့်နှံ့စေနိုင်တဲ့ရေးသားပြောဆိုမှုတွေဟာလည်းပိုပြီးတော့များလာနေပါတယ်။ပဋိပက္ခတွေဖြစ်အောင်လှုံ့ဆော်ရေးသားမှုတွေကိုဖယ်ရှားနိုင်ဖို့အတွက်စေတနာဝန်ထမ်းတချို့ကတော့ဒီလိုမျိုးရေးသားမှုတွေနဲ့ပတ်သက်လို့ Facebook ကုမ္ပဏီကိုတင်ပြတာတွေလုပ်နေပါတယ်
။မင်းမတိုင်ခင်ကကျွန်တော်တို့စပြီးမှ research လုပ်နေပါ research ဆိုတာဆယ်ပုံပေါ့ analysis ပေါ့နော်။ဘယ် account တွေကဘယ်လိုဖြစ်နေပြီဘယ်လို strong ဖြစ်နေပြီဘယ်လိုပြင်ဆင်နေပြီသူ့အောက်မှာဘယ်လိုလူရောလောက်မှုရှိနေတယ်ပေါ့နော်။အဲ့ဒါကျွန်တော်ကြည့်ပါတယ်။ကြည့်ပြီးတော့ကျွန်တော်တို့အရင်ဆုံးအဲ့ account တွေကိုပထမတော့သူတို့ဘာလုပ်လဲဆိုတော့ screenshot တွေလိုက်ဖမ်းပါတယ်ဖမ်းပြီးတော့ကျွန်တော်တို့အရင်ဆုံးစုထားတယ်ပေါ့စုထားရင်မှနောက်တော့အခုနောက်ပြောလို့မန်းလေးလိုပဏိပိခာတိုက်ဆိုင်သွားနေမှာပါမန်းလေးလိုပဏိပိခာလည်းဖြစ်လာတာဆိုတော့ကျွန်တော်တို့ကပို့ပြီးမှလောက်ရပို့ပြီးညံ့သွားတယ်ဗျာ
ရှေ့အနာဂတ်မှာမြန်မာနိုင်ငံမှာအင်တာနက်အသုံးပြုသူတွေဟာပို့ပြီးတော့များလာဖို့သာရှိနေပါတယ်ဤပညာခေတ်ကိုရောက်လာတာနဲ့အမျှအယူအဆသဘောထားမတူသူတွေကြားမှာသီးခံနားလည်စိတ်နဲ့အတူရှင်တွဲနေထိုင်သွားနိုင်ရေးလှုပ်ရှားပြောဆိုမှုတွေအကောင်းလာဖို့ပို့ပြီးတော့အရေးကြီးလာနေတဲ့အချိန်ဖြစ်ပါတယ်ရှင်
တော်ရရှိမြတ်ခင်အခုမြန်မာနိုင်ငံကဘာသာရေးပဋိပက္ခတွေအဓိကရုံးတွေရဲ့နောက်ွယ်မှာနိုင်ငံရေးရွယ်ချက်နဲ့ကြိုးကင်လှုပ်ရှားနေတဲ့သူတွေရှိတယ်လို့သောရရှိနေယူဆရပါလားတကယ်လို့ရှိခဲ့တဲ့ဆိုရင်ဒီလိုလူတွေကိုတိတိကျကျဖော်ထုတ်အရေးယူနိုင်ခြင်းရှိပါရလားတိတိကျကျဖော်ထုတ်အရေးယူနိုင်အောင်ဘယ်လိုဆောင်ရွက်ရမလဲဆိုတာနဲ့ပတ်သက်ပြီးအခုလာမယ့်စနေညတိုက်ရိုက်လှိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှိမြတ်ခင်ပါဝင်ဆွေးနွေးလိုရသရာရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392382994 fax number 2392382994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုရအကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ဒီနေ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတစ်ခါကတော့ဒီထိုင်းနိုင်ငံကမြန်မာဒုက္ခသည်တွေနေရပြန်နိုင်ရည်နှီးလာပြီလားဆိုတာကိုလည်းကြည့်အောင်ပါ။ထိုင်းဆိုရအကြီးကဲကအပတ်စဉ်နိုင်ငံကိုပြောကြားတဲ့မိန့်ခွန်းထဲမှာဒီပြီးခဲ့တဲ့သတင်းပတ်တုန်းကထိုင်းနိုင်ငံကိုလာရောက်ခဲ့တဲ့မြန်မာကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံစဉ်မှာဒီထိုင်းနိုင်ငံကမြန်မာဒုက္ခသည်တွေနေရပြန်နိုင်ရည်ကိစ္စကိုပူးပေါင်းလှုပ်ဆောင်သွားဖို့ဆုံးဖြတ်ချက်ချခဲ့တဲ့အကြောင်းကိုထည့်သွင်းပြောသွားခဲ့ပါတယ်။ဒုက္ခသည်ရေးလှုပ်ရှားနေသူတွေကတော့ဒီဒုက္ခသည်တွေနေရပြန်ဖို့ရေးကိစ္စဟာအဆင်သင့်မဖြစ်သေးသလိုလူအခွင့်ရေးနဲ့အညီနောက်လူကုန်သိက္ခာနဲ့အညီမပြန်ရဘူးဆိုရင်နေရရင်းကိုပြန်မှာမဟုတ်ဘူးလို့လည်းဆိုကြပါတယ်။အပြည့်စုံကိုတော့ထိုင်းနိုင်ငံကနေမဲ့အေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံရဲ့လက်ရှိစစ်ကောင်းဆောင်တွေနဲ့မြန်မာနိုင်ငံကစစ်ဦးစီးချုပ်တို့ဟာပြီးခဲ့တဲ့အပတ်ကပဲထိုင်းနိုင်ငံကိုလာရောက်ပြီးဆွေးနွေးမှုတွေလုပ်တဲ့အထက်မှာထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်း9ခုကဒုက္ခသည်သသိန်း3000ကျော်ရဲ့အရေးကိစ္စတွေကိုလည်းဆွေးနွေးဖြစ်ခဲ့ကြောင်းထိုင်းစစ်ကောင်းဆောင်အကြီးအကဲကနိုင်ငံကိုပြောကြားခဲ့တဲ့မိကွန်းထဲမှာအခုလိုပြောဆိုသွားတာပါ။ထ
ိုင်းและမြန်မာจะร่วมมือกันก็คือในการดูแลช่วยเหลือผู้ลี้ภัยจากการสู้รบซึ่งบุคคลเหล่านี้ถูกจำกัดอยู่ในพื้นที่ควบคุมมาเป็นเวลานานหลายปีแล้วนะครับขาดอิสระเสรีภาพเป็นปัญหามายาวนาน
ပြောကြားသွားတဲ့အထဲမှာတော့မြမအစိုးရရဲ့စစ်ကောင်းဆောင်အကြီးအကဲနဲ့တွေ့ဆုံပြီးတော့မြမရေးကိုဆွေးနွေးဖြစ်ခဲ့ကြပါတယ်မြမနဲ့ထိုင်းအစိုးရတို့ဟာအရေးကြီးဆုံးဆုံးဖြတ်ချက်ကတော့ထိုင်းမြမနယ်စပ်မှာရှိတဲ့မြမနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေရဲ့နေရရင်ပြန်ပို့နိုင်ရေးကိစ္စပူးပေါင်းလှုပ်ဆောင်ကြမယ်ဆိုတာနဲ့သူတို့တွေအတွက်ကိုအကောင်းဆုံးဖြစ်အောင်ဘယ်လိုလှုပ်ဆောင်ကြမလဲဆိုတာကိုပါဆွေးနွေးဖြစ်ပါတယ်စစ်ဘေးရှောင်ပြီးထွက်လာတာကလည်းထိုင်းနိုင်ငံထဲမှာနှစ်ပေါင်းများစွာကြာနေပါပြီ။သူတို့ရဲ့လွတ်လပ်မှုတွေအတွက်ကိုသူတို့စောင့်နေတာလည်းကြာနေပါပြီဆိုပြီးပြောဆိုသွားတာပါ။ထိုင်းမြန်မာနယ်စပ်မှာကရင်ဒုက္ခသည်စခန်း9ခုနဲ့ကရင်နီဒုက္ခသည်စခန်း2ခုအလုံးပေါင်းစခန်း9ခုရှိပြီး UNHCR ရဲ့တရားဝင်စီရင်စရာအရဒုက္ခသည်သသိန်း3000ကျော်ရှိနေတာပါ။ကရင်ဒုက္ခသည်ကော်မတီရဲ့တာဝန်ရှိသူတဦးကတော့လောလောဆယ်နေရရင်ကိုပြန်ပို့မယ်ဆိုရင်တော့မြန်မာနိုင်ငံရဲ့အခြေအနေအဆင်သင့်မဖြစ်သေးသလိုနိုင်ငံတကာလူ့အခွင့်အရေးစံသတ်မှတ်ချက်တွေအတိုင်းပြန်ပို့တာမဟုတ်ခဲ့ရင်ပြန်မှာမဟုတ်ဘူးဆိုပြီးပြောဆိုလိုက်ပါတယ
်။အခုအခြေအနေကဘာကြီးအခြေအနေကြီးတိုးတက်လာတယ်လို့ကဘာကအဲ့လိုမြင်လာတဲ့အပေါ်မှာဒါကတော့အကြောင်းကြီးလေးတစ်ခုပေါ့နော်။ဒါပြင်လည်းလူ့အခွင့်အရေးနဲ့လူ့ကုန်အိတ်ခါနဲ့ဟုတ်ကဲ့မပြန်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကပြန်မှာမဟုတ်ဘူးလေနော်အဲ့တော့ကျွန်တော်ပြန်လာတက်နီကီလည်းရှိရမယ်စကူရီတီလည်းရှိရမယ်အခုအချိန်ကမရှိသေးဘူးဆိုတာကဘာသိနေလဲလေဒါပေမဲ့ကျွန်တော်မြင်တာကဒါနိုင်ငံကောင်းတဲ့တစ်ခုနဲ့တစ်ခုကတွေ့ပြီးဆိုလို့ရှိရင်ဒီလိုထောက်ပြန်ကြီးညာချက်မျိုးကသူတို့ထောက်အောင်ဘာလို့သူတို့ policy လဲသူတို့ရဲ့အလုပ်ဟုတ်လားအဲ့တော့ကျွန်တော်မြင်တာကတော့ဒါဟုတ်သူတို့ရဲ့အပိုင်းသူတို့ပြောမှာပဲလေဒါပေမဲ့သူတို့ကဒီ repatriation ဖြစ်လာတယ်ဆိုလို့ဒီဒီနှစ်ယောက်ထဲနဲ့တော့မပြီးဘူးရှားမှာ UNHCR ဆိုတဲ့ဂျာခန်တစ်ခုနဲ့တုံ့တရားပါလာလိမ့်မယ်နော်အဲအဲ့ဒါကြောင့်မလို့အချိန်ကြီးကမတန်သေးဘူးဆိုတာလည်းဟိုဒီကဘာလုံးကသိတယ်ဒါပေမဲ့ဒီလမ်းကြောင်းကိုဘယ်သူမှတော့ရှောင်သွားလို့မရဘူးလေအဲ့တော့ကျွန်တော်ထင်တာကတော့အချိန် this is not the right time yet အချိန်တော့လာတော့မှာပဲလေလာမှာပဲဒါပေမဲ့အခုလောလောဆယ်ကတော့အစစ်အစစ်မဖြစ်သေးဘူးလို့ကျွန်တော်အဲ့လိုမြင်နေတယ်နော
်လက်ရှိမှာတော့ထိုင်းစစ်တပ်ကဒုက္ခသည်အရေးအတွက်စည်ရင်းကောက်ယူတာမျိုးတွေလှုပ်ဆောင်နေပေမဲ့ဘယ်အချိန်မှနေရရင်းကိုပြန်ပို့မယ်ဆိုတာကိုတော့တိတိကျကျပြောဆိုခြင်းမရှိသေးပါဘူးမြန်မာနိုင်ငံကစစ်ဘေးဒဏ်နေကြောင်းထွက်ပြေးလာတဲ့ဒုက္ခသည်တွေဟာထိုင်းနိုင်ငံထဲမှာနေထိုင်လာတာဟာနှစ်ပေါင်း30နီးပါးကြာခဲ့ပြီဖြစ်တယ်လို့ UNHCR နဲ့ဒုက္ခသည်အရေးလုံနေသူတွေကတော့ဒုက္ခသည်တွေဆန္ဒရှိတယ်ဆိုရင်နေရရင်းကိုပြန်နိုင်ကြောင်းကိုလည်းပြောဆိုထားတာပါတဖက်ကလည်းတတိယနိုင်ငံတွေကိုထွက်ခွာခွင့်ပြုနေတာလည်းရှိနေပါတယ်ရှင်
။ထိုင်းနိုင်ငံကနေမဲ့အေးမှသတင်းပေးပို့ခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုကြားခဲ့ရပြီးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုလည်းပြပြပေးချင်ပါတယ်။ဒီနှစ်နွေရာသီမှာနယူးယောက်ကိုဒီလာရောက်လဲပတ်မဲ့ခီးသွွားဧည့်သည်အရေးအတွက်တန်း90ကျော်နိုင်တယ်လို့နယူးယောက်နိုင်ငံသားသွားခီးသွွားလာရေးဌာနကခန့်မှန်းထားပါတယ်။ခီးသွွားတော်တော်များများဟာဆိုရင်လေနယူးယောက်မြို့ကထင်ရှားတဲ့ Liberty လွမြောက်ရေးရုပ်ထုကြီးပုံစံမျိုးဒီဝိယုံအစင်းရောင်တွေကိုချုပ်မိတိုင်းကိုကင်ပြီးတော့ဓာတ်ပုံရိုက်ခံသူတွေနဲ့အမတ်တရားဓာတ်ပုံတွေတွဲရိုက်ကြတာပါ။အပြည့်စုံကိုတော့ VUE သတင်းတော်ဒန်နီယယ်ရှရီယာသတင်းပေးပို့ထားတာကိုမန္နနာချန်ကပြောပြပါမယ်ရှင်
။အခုလိုနယူးယောက်ဒီမြို့မှာနယူးယောက်မှာရှိတဲ့1886ခုနှစ်တုန်းကပြင်သစ်ကနေအမေရိကန်ကိုလက်ဆောင်ပေးခဲ့တဲ့ Liberty ရုပ်ထုကြီးအပါအဝင်ထင်ရှားတဲ့နေရာတွေကိုပြည်ရင်းပြည်ပကခီးသွွားတွေအစုလိုက်ပြုံလိုက်လာရောက်လဲပတ်လေးရှိပါတယ်။93မီတာအမြင့်ရှိတဲ့အမေရိကန်လွတ်လပ်ရေးသင်္ကေတ Liberty ရုပ်ထုကြီးကိုစိတ်ဝင်စားကြတဲ့ခီးသွွားတွေဟာ $5 ကနေ $10 အထိပေးပြီးရုပ်ထုကြီးနဲ့ပုံစံတူဝတ်ဆင်ထားသူနဲ့လည်းအမှတ်တရဓာတ်ပုံရိုက်ခံခဲ့ကြတာပါ။ဝါရှင်တန်ဒီစီကနေလာလဲကြတဲ့မော်နီကာရုမိသားစုဟာဆိုရင်ရုပ်ထုအစ်စ်ကြီးရှိအောင်တွားလဲဖို့အချိန်မရခဲ့ပါဘူး။
I know it's not the real one, but it's to be up close as personal as that is.
အစမဟုတ်ဘူးဆိုတာသိပါတယ်။မြို့ရောက်မြို့ကိုပထမဆုံးခရီးမှာသူတို့အနေနဲ့နီနီကကကြီးခွင့်ရမယ်ဆိုရင်အင်မတန်မှအဓိပ္ပာယ်ရှိတယ်ဆိုတာလည်းသိပါတယ်။
Liberty ရုပ်ထုပုံဝတ်စားထားတဲ့ Alberto ဟာ VOA ကလူတွေတော်တော်များများနဲ့လဲစုံပူပြီးတော့သူတို့အားလုံးကလက်တင်အမေရိကကလာကြသူတွေပါ။သူ့ရဲ့မိုးရဲမြေကကိုလံဘီယာဖြစ်ပြီးတော့ Liberty မျက်နှာဖုံးစွတ်လျက်နဲ့ကျမတို့ကိုစကားပြောနေတာပါ။
me gusta porque es un trabajo artístico y
yo quiero hacerlo lo pare ya ya one ni le yesia mo sia quiero lo pare khle le imitan nit tada jao di lou ko quiero pu bi chai pare
di lou lou ni da ro 4 ni shi ni bi phit de alberto ga ro tu lou ha nu pinya longan de myo phit bi di tai pi ma yet ti nai ne nilan de khu lo so bare dat pon yai khan ne tu re si ga a lu kan ngwe phit ta taung ne atwe le ta kha ti yan ma dollar 100 lao ya bu 14 nai lao lou lou ara ba
y la gente nos da uno tan poquito
che lu ri ga ko pe ja ba da mai chana lu ga lo na lon da ne thattu di lou ko lou ni da ba new york ko la le de khii do ri a lon ko le chu so ba de liberty yut tu ji ga le khmyar lo ko chu so ni ja ba de
shwe pyaung che cha tu ri ko chu so ni de lu myaw ye yut tu ma ye tho tha de lu mo pan nwan ne mu ri sin ye pin man mu ri ne la ja tu ri lut lat de le ko shu shai ja ba so de name jaw sa ran ha ne paung 120 jaw de di ka ne a chain thi le a deib bae shi ni se phit par de shin
မနနာချံပြောပြသွားတာပါရှင် View American တန်ရဲ့ဇူလိုင်လ12ရက်စနေနေ့ညနေခင်းအစီအစဉ်လေးကိုနားဆင်နေကြတာပါ View ကထုတ်လွှင့်တဲ့သတင်းနဲ့သတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို View ရဲ့ Internet Website လိပ်စာ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်ကြည့်ရှုလို့ရပါတယ်ရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်း9နာရီကနေ10နာရီအစီအစဉ်တွေကို line meter 24 kHz 1239 line meter 25 kHz 1269 line meter 32 kHz 93239နဲ့ line meter 58 kHz 5885တို့ကနေဖမ်းယူနိုင်လို့ရပါတယ်ရှင်အခုကတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လက်ကြေညာပေးပါဦးမယ်ရှင
်ဣသရေလကဂါဇာကမ်းမြောင်ဒေသကိုလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်နေတာဒီကနေ့မှ9ရက်ရှိသွားပါပြီတောက်ကြနေညဘက်မှာလူအများပြားသေဆုံးခဲ့တာနဲ့အတူအင်ဂါနီကလေးကစပြီးဂါဇာကိုတိုက်ခိုက်ခဲ့တာကနေပါလက်စတိုင်းလူမျိုး100ကျော်သေဆုံးခဲ့ရပြီးပါပြီပါလက်စတိုင်းတွေဘက်ကတော့လူပေါင်း120ကျော်သေဆုံးခဲ့ရပြီးပြီလို့ပြောပါတယ်ဟမတ်စ်နဲ့တခြားစစ်သွေးကြော်တွေကအစ္စရေးကိုဒုံးကျည်လုံပေါင်း900နီးပါးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးဖြစ်ပေမဲ့အခုချိန်ထိတော့အစ္စရေးဘက်မှသေဆုံးသူတယောက်မှမရှိသေးပါဘူးအာဖဂန်နစ္စတန်နိုင်ငံမှာကျင်းပခဲ့တဲ့သမရယူကောက်ပွဲမှာမဲမဲတမမှုတွေရှိတယ်ဆိုတဲ့စူးစစ်ချက်တွေဖြစ်ပေါ်နေချိန်မှာပဲယူကောက်ပွဲအပြီးတင်မာမှုတွေကိုဖြေလျော့ဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအာဖဂန်နစ္စတန်ရဲ့ရှင်ပြိုင်ဘက်သမရလောင်းနှစ်ဦးကိုဒီကနေ့စနေနေ့မှာဒုတိယနေ့ဖြစ်ဆက်ပြီးဆွေးနွေးနေပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးကယ်ရီဟာယူကော့ပွဲမှာအသာရတဲ့အရှရက်ဂါနီနဲ့ရောသူပြိုင်ဘက်အဗ်ဒူလာနဲ့ပါတွေ့ဆုံဆွေးနွေးခဲ့တာပါ။ရုရှားသမရဗလာဒီမီယာပူတင်ဟာလက်တင်အမေရိကနိုင်ငံ6ရာခီးစဉ်ကိုစတင်လိုက်ပါတယ်။တောက်ကြနေပထမဆုံးခီးတစ်ထောက်ကကျူးဘားနိုင်ငံဖြစ်ပြီးသမရရောဂက်စထိုနဲ့တွေ့ဆုံခဲ့ပါတယ်။ကျူးဘားကရုရှားကိုပေးစရာရှိတဲ့အကြွေး90ရာခိုင်နှုန်းတနည်းအားဖြင့်ဒေါ်လာသန်းပေါင်း3000ကျော်ကိုလျော့ပစ်ပေးတာနဲ့ကျူးဘားမြောက်ပိုင်းကမ်းရိုးတွေမှာရေနံရှာဖွေဖို့ရုရှားကိုခွင့်ပြုတာတွေအပါအဝင်တနိုင်ငံအကြားသဘောတူညီချက်အများပြားကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဂျပန်နိုင်ငံမှာစီးရေးချက်တို့ချက်တွေနဲ့ပေါ်ကန့်သက်ချက်တူကိုဖြေလျော့ပေးဖို့အစိုးရရဲ့ဆုံးဖြတ်ချက်ဟာတမိုင်းဝင်ဆုံးဖြတ်ချက်တရားဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ခီကကတောက်ကြနေမှာပြောလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးဂျပန်လွှတ်တော်မှာဥပဒေအတည်ပြုပြီးတာနဲ့ဂျပန်နိုင်ငံဟာဒေသရင်းလူမျိုးရေးအတွက်လည်းပူပြီးလှုံ့ဆော်ပေးလို့ရမယ်ပြင်ကမ္ဘာစစ်မြေမှာလည်းစစ်တပ်အခက်အခဲကိုမြင့်တင်နိုင်မှာဖြစ်တယ်လို့မစ္စတာဟီဂယ်ကပြောခဲ့ပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းတင်ပြခဲ့တာပါ။ဇူလိုင်လ12ရက်စနေနေ့ညနေခင်းစီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညနေစီစဉ်ထုတ်လို့ရမှုကမတ်သိန်ဂီထားဖြစ်ပြီးအင်ဂျင်နီယာကတော့ Vitech Sonya ဖြစ်ပါတယ်။ကျမကတော့ခင်ပြူထွေးပါရှင်။ View American တန်ရဲ့စနေနေ့ညနေခင်းစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ line meter 70 kHz 1683 line meter 19 kHz 15565နဲ့ line meter 25 kHz 11965တို့ကနေအတန်လွှင့်ပေးခဲ့တာပါသောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်နောက်နှစ်နာရီကြာမှပြန်ပြီးတော့ဆုံကြရအောင်ပါ
This program has come to you from the Voice of America, Washington.